နိုင်ဂျီးရီးယားနိုင်ငံအလဲပိုင်းမှာရှိတဲ့ George မြို့မှာအင်္ဂါနေ့ကမိနစ်ပိုင်းမဲ့ချပြီးတော့ကားထောင်ပုံနှလုံးပေါက်ကွဲခဲ့လို့118ယောက်ထက်မနည်းသေဆုံးသွားပါတယ်။ဘုံကွဲမှုကြောင့်အဆောက်အဦတော်တော်များများလဲလုံးဝပြိုကျသွားခဲ့ပါတယ်။နောက်ထပ်အလောင်းတွေထပ်တွေ့နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစီကားတဲ့ဈေးတစ်ခုနဲ့ဆေးရုံတစ်ခုနားမှာဘုံတွေပေါက်ကွဲခဲ့တာဖြစ်ပါတယ်။ပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘဲအဖွဲ့အစည်းကမှတာဝန်ခံပြောကြားတာမျိုးမရှိသေးပါဘူး။ဒါပေမဲ့အစွန်းရောက်မွတ်စလင်အကြမ်းဖက်အဖွဲ့ဖြစ်တဲ့ဘိုကိုဟာရမ်ရဲ့လက်ချက်ဖြစ်မယ်လို့တန်တရားရှိနေကြပါတယ်။ဘုံခွဲမှုတွေဟာရက်ဆက်ရုံမာတဲ့လောက်ရဖြစ်တယ်လို့သမ္မတ Goodluck Jonathan ကဖော်ပြပြောဆိုခဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးကိုအနိုင်ရအောင်တိုက်သွားမယ်လို့အာမခံပြောခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့တက်ကြွလှုပ်ရှားနေတဲ့နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာအရေးပေါ်အခြေအနေကိုနောက်ထပ်6လတက်တန်းတိုးဖို့အတွက်အင်္ဂါနေ့ကပဲနိုင်ဂျီးရီးယားလွှတ်တော်ကလည်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ရှင်။